ဒီကနေ့ပြည်တော်စုလွတ်တော်မှာဝန်ကြီးဌာန20ခုအတွက်အမည်စီးရင်တွေကိုရွေးကောက်ခံသမ္မတကအဆိုပြုလိုက်ချိန်မှာပဲပြည်တော်စုဝန်ကြီးအဖြစ်ရွေးချယ်ခံရသူတွေအနေနဲ့သူတို့တာဝန်ယူချင်းအဓိကထားဘာတွေလုပ်မလဲဆိုတာကို POA သတင်းထောက်ကိုထက်အောင်ကဆက်သွယ်မေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်
။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်အပါဝင်စုစုပေါင်း18ဦးကိုပြည်တော်စုဝန်ကြီးတွေအဖြစ်ရွေးကောက်ခံသမ္မတဦးထင်ကျော်ကပြည်တော်စုလွတ်တော်မှာဒီကနေ့အဆိုပြုလိုက်ပါတယ်လက်ရှိအချိန်ထိဘသူကဘယ်ဝင်ကြီးဌာနတွေအတွက်တာဝန်ယူလှုပ်ဆောင်သွားမလဲဆိုတာနဲ့ပတ်သက်လို့တာဝန်ရှိသူတွေကအတိအပြုပြောကြားထားခြင်းမရှိပေမဲ့ဝင်ကြီးစင်းထဲမှာပါဝင်တဲ့သူအများစုကတော့သူတို့အနေနဲ့ဘယ်ဝင်ကြီးဌာနတွေမှာတာဝန်ယူပေးဖို့ကမ်းလှမ်းခံရတယ်ဆိုတာတွေကို VOA ကိုအတိအပြုပြောကြားထားပါတယ်။ပြည်တော်စုဝင်ကြီးနာမည်စင်းထဲမှာပါဝင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာဝင်းမြတ်အေးကလူမှုဝန်ထမ်းနဲ့ပြန်လည်နေရာချထားရေးဝင်ကြီးဌာနအတွက်ကမ်းလှမ်းခြင်းခံထားရသူပါသူကိုဒီဝင်ကြီးဌာနအထွတ်တာဝန်ပေးရခြင်းခဲ့ရမယ်ဆိုရင်တဘောကဘေးအန္တရာယ်နဲ့ပတ်သက်လို့ကြိုတင်ကာကွယ်ရေးလုပ်ငန်းစဉ်တွေကိုအဓိကထားလှုပ်ဆောင်သွားမယ်လို့ပြောပါတယ
်။ဒီလိုယုတ်တိရောက်အဖြစ်အောင်လုပ်ရမယ်။ကျွန်တော်တို့ဌာနတကယ်တမ်းဆိုလို့ရှိရင်တော့ဒီ disaster တွေနဲ့ဥမာအဖြစ်တဘောဘေးအန္တရာယ်တွေပေါ့ကြောက်လာတဲ့ခါမှာကြောက်လာတဲ့ခါအဓိကပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ကြိုတင်ပြင်ဆင်မှုအပိုင်းတွေမှာကျွန်တော်တို့နည်းနည်းလေးပို့ပြီးတော့ဟိုကြေကြေပြန့်ပြန့်နော်လှုပ်ဆောင်မှုလိုတယ်လို့ကျွန်တော်ယူဆတယ်ကျူတင်ကွယ်တဲ့ပိုင်းကြီးပေါ့နော်ပြည်သူတွေ awareness ရအောင်လို့ပါလို့ပေါ့နော်ပြည်သူတွေတကယ်တမ်းလိုက်ပါဆောင်ရွက်နိုင်အောင်အဲ့တော့ဒါမျိုးကြီးကိုကျွန်တော်ဥစားပြီးတော့ဆောင်ရွက်မှာပေါ့နော
်သာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနအတွက်ရထားချင်းခံထားရတဲ့ပြည်အောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကသူရဦးအောင်ကိုကတော့သူလှုပ်ဆောင်မဲ့အကြောင်းအရာတွေနဲ့ပတ်သက်လို့အခုလိုပြောပါတယ
်ရန်သမလီဒီကျမတွေနဲ့ဥစားသာသနာကိုဆက်လက်ရှင်းသိမှုနောက်ပြီးတော့လို့တဲ့ဝင်ကြီးစီကံနေလိုက်လာဖို့အကျံကျနေပါတော်ရင်းနဲ့သဟာသာကြည့်အောင်နော်ဆက်ပြီးတော့နေခဲ့ပြီးတော့မှနိုင်ငံပူပူတွေ့အောင်ဝန်ကြီးထုတ်ဖို့ဆိုတာပြရအောင်တကယ်တော့ဆောင်ဝေးကြီးပါပါလေအဲ့ဒီတော့အဲ့ဒီဝန်ကြီးကိုစိတ်ဆက်ဆုံးနေမှုတွေကိုလက်ခံနေဖြစ်ပါလေပြည်ရှင်မှုအပြည့်အဝပြပါလေ
အမျိုးသားစီမံကိန်းနဲ့ဗန္ဒာယီဝင်ကြီးဌာနအဖြစ်ရထားချင်းခံထားရတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်ဝင်းကတော့အသေးစားနဲ့အလက်စာစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့အတွက်ကြိုးစားဆောင်ရွက်သွားမယ်လို့ပြောပါတယ်
အဲ့တော့ဥစားပေးလို့မယ်လုပ်ငန်းနဲ့မှာပါပါလေ။ဟိုမြန်မာနိုင်ငံတကယ်ကလုံးဝပြတ်နေပြီးတော့ရှိနေကြတာလေ။ဟိုလုပ်ငန်းကလည်းအမျိုးစုံရှိတယ်။အဲ့တော့မြန်မာနိုင်ငံတကယ်လုံးရှိတော့နိုင်ငံတော်ကို balance ပဲညီပြီးတော့တိုးတက်အောင်ပဲ။ဟို nation wide ဆိုတော့နိုင်ငံလုံးပြတ်နေလုပ်မယ်။နောက်ဒီနေ့နဲ့ပြီးမှ balance လုပ်ပြောင်းလုပ်မယ်ဆိုရင် SME ကိုဆရာတို့မကြိုက်လို့မရဘူးပေါ့။ဒီပါအဲ့တော့ SME ကတို့အဲ့ဒါပေါ်ပြတဲ့ဒီအတွက်ဆောင်းတဲ့ခါမှာသူကဦးစားပေးတဲ့မှာပါတော့ပါလ
ားအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတက်မြင့်ဟာစီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနဝန်ကြီးအဖြစ်ကမ်းလှမ်းခြင်းခံထားရသူဖြစ်တဲ့အတွက်သူလှုပ်ဆောင်မဲ့အရာတွေနဲ့ပတ်သက်လို့ VOA ကိုအခုလိုပြောပါရင
်အဓိကတော့ပြည်ထဲမှာတော့ကျွန်တော်တို့ကချက်ချင်းလည်ငင်းရတော့ကျွန်တော်တို့ဒီကုံသွမှုစီစီမှုအမှန်ကန်ရင်းနဲ့မြန်မြန်ရေးပေါ့ဗျပုံမှန်ဖြည့်ပေါ့လေနောက်တစ်ခုကကျွန်တော်တို့က import export ပေါ့ဗျနော်ကျွန်တော်တို့ပို့ကုန်မှာကျွန်တော်တို့ကအင်ပို့နဲ့နိုင်ဆိုင်ကျွန်တော်ပို့ကုန်ကညော်နေတဲ့ခါကျအဲ trade deficit ကရှိထားတယ်ဗျရှိထားတော့အင်ပို့ကတော့သူဒီနိုင်ငံခြားကုန်သွယ်ရေးအများစုနဲ့ပြည်တွင်းရဆက်မှုလုပ်တွေဝင်တာပေါ့ဗျာအဲတစ်ဖက်ကကျွန်တော်ပို့ကုန်မှာလည်းကျွန်တော်ဘာပဲဖြစ်ဖြစ်ပေါ့အဲပို့ကုန်တိုးတဲ့ရရှိရေးနဲ့ဆိုတော့ trade group ကိုလည်းကျွန်တော်တို့ကလာဒီပုံမကျပြန့်တဲ့နိုင်ငံတွေအများစုရောက်ဖို့တော့ကျွန်တော်တို့ကကျူစာမှာပေါ့ဗျာ
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကလည်းကာလုံလို့ခေါ်တဲ့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအဖွဲ့ထဲမှာပါတဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်တမနာရုံးဝန်ကြီးပညာရေးဝန်ကြီးနဲ့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးတွေအဖြစ်တာဝန်ယူဆောင်ရွက်မယ်လို့တင်းနေကြကြပြက်ပြက်ထွက်ပေါ်နေပြီမလဲပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာစောမြင့်မောင်ကတော့ဒါနဲ့ပတ်သက်လို့အတိအပြုပြောကြားထားခြင်းမရှိပါဘူးဒါပေမဲ့လည်းဒေါက်ဆန်းစုကြည်ဟာပြည်အောင်စုဝင်ကြီးအဖြစ်တာဝန်ပေးရခြင်းခံရမယ်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေအရပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ကနေနှုတ်ထွက်ပေးရမှာဖြစ်တယ်လို့ပါတီရဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုလည်းပါဝင်ဆောင်ရွက်ခွင့်ရတော့မှာမဟုတ်ပါဘူးဒီကနေ့အဆိုပြုလိုက်တဲ့ဝင်ကြီးတွေကိုကန့်ကွက်တဲ့လွတ်တော်ကိုယ်စားလှယ်မရှိဘူးဆိုရင်မတ်လ22ရက်နေ့မှာသက်ဆိုင်ရာဝင်ကြီးဌာနတွေအတွက်ဝင်ကြီးတွေအဖြစ်အတည်ပြုတော့မှာဖြစ်ပါရဲ့ခင်ဗျာ